င်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ iPhone 12ဖြန့်ချီမယ်လို့ Apple အတည်ပြုဆိုတဲ့သတင်းဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနမှကြိုတင်မှတ်ပုံတင်ထားသောစင်ကက်များကိုဝယ်ယူသုံးစွဲခြင်းမပြုကြရန်တတိပေးထုတ်ပြန်ဆိုတဲ့သတင်း Viber မှာ Horoscope Chatbot ကိုမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ iPhone 12ဖြန့်ချီမယ်လို့ Apple အတည်ပြုဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Apple ဟာဒီနှစ်နှောင်းပိုင်းအတွင်း iPhone အသစ်တွေကိုမိတ်ဆက်မယ်လို့အတည်ပြုလိုက်ပါတယ်မနစ်ကတော့ iPhone အသစ်တွေကိုစက်တင်ဘာလနှောင်းပိုင်းမှာကျွန်တော်တို့စတင်ရောင်းခဲ့တယ်ဒီနှစ်မှာတော့ရတရပတ်အနည်းငယ်အတွင်းရောင်းချနိုင်ဖို့ကျွန်တော်တို့မျှော်လင့်ထားတယ်လို့ Apple ဘန်နာရေးအကြီးအကဲရာရှိကယင်းနည်းမြောက်နံသူတွေနဲ့လုတ်ခဲ့တဲ့ဝင်ငွေစည်းရင်းအစည်းအဝေးမှာပြောလိုက်ပါတယ်ဒီနှစ်မှာထွက်ရှိမဲ့ iPhone ထုတ်လွှင့်မှုနောက်ကျရတဲ့အကြောင်းရင်းကတော့မပြောခဲ့ပါဘူး iPhone ထွက်ရှိမဲ့အချိန်နှောင့်နှေးမယ်ဆိုတဲ့ကောလာဟာလတွေပြန့်နှံ့နေတာအတော်ကြာပါပြီ Apple ဟာ iPhone အသစ်ကိုအမြောက်အများထုတ်လုပ်ဖို့တလားလောက်နှောင့်နှေးခဲ့တယ်လို့ဒီနှစ်အစောပိုင်းမှာ The Wall Street Journal ကဖော်ပြခဲ့ပါတယ်ကမ္ဘာလုံးဆိုင်ရာ 5G ဖုန်းထုတ်လုပ်မှုနှောင့်နှေးမှုကဒစိမ့်တစ်ပိုင်းသက်ဆိုင်တာကြောင့် iPhone ထုတ်လုပ်မှုနောက်ကျမယ်လို့ကွက်ကွန်းကလည်းအရေးအမဖော်ပြခဲ့ပါတယ်ဆက်လက်ပြီးဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနမှကြိုတင်မှတ်ပုံတင်ထားသောစင်ကက်များကိုဝယ်ယူသုံးစွဲခြင်းမပြုကြရန်တတိပေးထုတ်ပြန်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနအနေနဲ့ဇူလိုင်လ30ရက်ကစင်ကက်နဲ့ပတ်သက်ပြီးစင်ကက်အယောင်ကိုယ်စားလှယ်များအယောင်ဆိုင်တွေနဲ့သုံးစွဲသူတွေထံအတိပေးထုတ်ပြန်ခဲ့ပါတယ်။အများပြည်သူတွေအနေနဲ့စင်ကက်တွေကိုဝယ်ယူသုံးစွဲရမှာစနစ်တကျမှတ်ပုံတင်ပြီးမှသာဝယ်ယူသုံးစွဲကြဖို့အတွက်အများပြည်သူတို့အတိပေးနှိုးဆော်ခဲ့ပြီးဖြစ်ကြောင်းယနေ့အချိန်အထိကြိုတင်မှတ်ပုံတင်ထားတဲ့စင်ကက်တွေကိုအယောင်ကိုယ်စားလှယ်များနဲ့အယောင်ဆိုင် Point of Sale တွေမှာဝယ်ယူရရှိနိုင်တာကိုတွေ့ရှိနေရကြောင်းထုတ်ပြန်ချက်မှာပါဝင်ပါတယ်။တတိယကံလက်မှတ်ပါအချက်လက်များကိုပြင်ဆင်ပြီးစင်ကက်တွေကိုကြိုတင်မှတ်ပုံတင်ရောင်းချနေကြောင်းတွေ့ရှိရသလိုထို့သောဆောင်ရွက်ခြင်းမှာစာရန်အမှတ်အားလိမ့်လည်းအတုပြုလုပ်ခြင်းဖြစ်ပြီးဒီဇယ်ဥပဒေများအရပြည့်မှုမြောက်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဆိုပါစင်ကက်အယောင်ကိုယ်စားလှယ်နဲ့အယောင်ဆိုင်တွေအနေနဲ့တတိယကံလက်မှတ်ပါအချက်လက်တွေကိုပြင်ဆင်ပြီးစင်ကက်တွေကိုကြိုတင်မှတ်ပုံတင်ရောင်းချခြင်းမပြုကြရန်နဲ့စင်ကက်များကိုအမှန်တကယ်ဝယ်ယူသူရဲ့တတိယကံလက်မှတ်မူရင်းနဲ့သာမှတ်ပုံတင်ပြီးရောင်းချရန်ထုတ်ပြန်တာဖြစ်ပါတယ်။သုံးစွဲသူတွေအနေနဲ့လည်းစင်ကက်များဝယ်ယူရမှာမိမိရဲ့တတိယကံလက်မှတ်မူရင်းဖြင့်မှတ်ပုံတင်ပြီးမှသာဝယ်ယူအသုံးပြုကြပါရန်နဲ့ကြိုတင်မှတ်ပုံတင်ထားသောစင်ကက်များမှပိတ်သိမ်းခံရတဲ့စင်ကက်များဖြစ်တာကြောင့်မိမိတို့ရဲ့ဖြည့်သွင်းငွေများဆုံးရှုံးနစ်နာမှုမရှိစေရေးအတွက်ကြိုတင်မှတ်ပုံတင်ထားသောစင်ကက်များကိုဝယ်ယူသုံးစွဲခြင်းမပြုကြပါရန်မြစ်တာရက်ခန့်အပ်ကြောင်းထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Viber မှာ Horoscope Chatbot ကိုမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်Viber မှာမိမိရာသီခွင်ကိုကြည့်ရှုနိုင်တဲ့ AI နည်းပညာသုံး Horoscope Chatbot ကိုစတင်မိတ်ဆက်လိုက်ပါတယ်။အဆိုပါ Chatbot မှာနောက်ဆုံးထွက် Hawking တွေကိုအပတ်စဉ်ဗုဒ္ဓဘူးနေ့တိုင်းအသစ်ရယူနိုင်မှာဖြစ်သလိုအသုံးပြုသူတွေအနေနဲ့လည်း Horoscope နဲ့ဆက်နွယ်တဲ့ Sticker တွေကိုလည်းမကြာမီအချိန်အတွင်းရရှိနိုင်မှာဖြစ်တယ်လို့သိရပါတယ်။ Horoscope Chatbot မှာတစ်စင် Chat များဖြင့်ဘဝအလုပ်နှလုံးသားရေးကျန်းမာရေးအစရှိတာတွေနဲ့ကြိုတင် Hawkingတွေကိုလွယ်ကူစွာရယူနိုင်မှာပဲဖြစ်ပါတယ်မြန်မာနိုင်ငံရှိအသုံးပြုသူများပုံမှန်အဆင်ပြေစေဖို့အတွက်အဆိုပါ bot အားမြန်မာဘာသာနဲ့အသုံးပြုနိုင်အောင်ပြုလုပ်ပေးထားပါတယ်ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့လူတွေစိတ်ဝင်စားပြီးတင့်တယ်တဲ့လှုပ်ဆောင်ချက်တွေကိုအဆက်မပြတ်တိုးချဲ့မိတ်ဆက်ခြင်းနဲ့မြန်မာနိုင်ငံမှာရှိတဲ့တိုးမြင့်လာတဲ့အသုံးပြုသူတွေနဲ့မတူညီတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ဖြစ်ပါတယ်ဒါကြောင့်အသုံးပြုသူတွေဘဝအပန်းပြေစေနိုင်ဖို့ရိုးရှင်းတဲ့ဘော့ကနေတစင်နက္ခတ်ပေတင်ကြိုတင် Hawking ထုတ်ပေးနိုင်တယ် Horoscope Chatbot ကိုမိတ်ဆက်ခဲ့တာဖြစ်ပါတယ်လို့တမှုထူးခြားတဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့ Viber ရဲ့ CEO ဖြစ်သူကပြောကြားခဲ့ပါတယ် Viber ရဲ့ Horoscope Chatbot ကို www.vb.me/horoscope-1 မှာဝင်ရောက်ကြည့်ရှုနိုင်မှာပဲဖြစ်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။
်